ကျာတာဝရီနေ့ကကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှူရှားသူနိုဘယ်ငြိမ်းရေးဆုရှင်လူရှားဖို့ရဲ့ဇနီးဖြစ်သူလျူစီယာကိုနေအင်ကျေကျော်ကနေလွှတ်ပေးပြီးတော့သူ့ရဲ့ဆန္ဒအတိုင်းတရုတ်နိုင်ငံကနေထွက်ခွာဝင်ပြုဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တယ်လာဆင်ကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။လူရှားဖို့ကွယ်လွန်ပြီးနိုင်ငံတွင်းမှာပဲမစ္စတာတယ်လာဆင်ကအခုလိုတောင ဖော်ခဲ့ကြောင်းနိုဘယ်ဆုချီးမြှင့်ရေးကော်မတီကရွေးချယ်ခဲ့တာဟာမှန်ကန်တယ်လို့သူတည်ဆုံးချိန်အထိတက်တည်ပြသွားခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးတယ်လီဆန်ကပြောပါတယ်။စာပေဝေဖန်ရေးဆရာကနေအစိုးရအတိုက်ခံဒီမိုကရေစီလှုပ်ရှားသူဖြစ်လာခဲ့တဲ့အသက်62နှစ်အရွယ်လူရှော်ဘူဟာအတဲကင်ဆာရောဂါကိုအပြင်းထန်ခံစားခဲ့ရပြီးတဲ့နောက်ကြာသပတေးနေ့ကကွယ်လွန်သွားတာဖြစ်ပါတယ်။သူတည်ဆုံးရမှုအတွက်တရုတ်ဆိုးရမှာကြီးမားတဲ့တာဝန်တရရှိသွားပြီလို့နော်ဝေးနိုဘယ်ဆုညင်ညံနိုဘယ်ညင်ညိုက်ဆုချီးမြှင့်ရေးကော်မတီရဲ့အကြီးအကဲဘရစ်ရက်အန်ဒါဆန်ကကြာသပတေးနေ့မှာပြောဆိုလိုက်တာပါလူရှော်ဘူရဲ့အထင်ကြီးရလုံရက်တွေနဲ့သူ့ရဲ့တမန်ကြောင်းလူခွင့်ရေးအဖွဲ့တွေကချီးကျူးဂုဏ်ပြုကြတဲ့တစ်ချိန်တည်းမှာပဲဖန်ဆီးထားရခြင်းအတွင်းတည်ဆုံးရမှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ထပ်မဖြစ်အောင်တားဆီးဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကိုတောင်းဆိုကြပါတယ်